'cause it only served to make me more determined to achieve my final goal.
Right now, around the world, 62 million girls are not in school. And about half of these girls.
လက်ရှိကမ္ဘာတစ်ဖွန်းမှာမိန်းကလေးငယ်ပေါင်း62တန်းဟာကျောင်းတက်ခွင့်မရကြပါဘူး။ဒီအရွယ်တွက်ရဲ့တဝက်လောက်ဟာဆယ်ကျော်တက်အရွယ်တွေဖြစ်ကြပါတယ်။ဒါကြောင့်ကျောင်းတက်ခွင့်ရကြမယ်မိန်းကလေးပိုများလာစေဖို့ကြိုးပမ်းပေးကြဖို့လိုပါတယ်။ဒါတည်းမကပါဘူး။တို့တွေကျောင်းဆက်တက်ခွင့်ရကြဖို့နဲ့အရေးသွေးပြည့်မီတဲ့ပညာစည်းပုခွင့်ရနိုင်ဖို့လည်းအရေးကြီးပါတယ်
။အဲ့ဒါကတော့ကမ္ဘာပံဥက္ကဋ္ဌဂျေမီယွန်ကင်ကဧပြီလ16ရက်နေ့က Let Girls Learnမင်းကလေးငယ်ပေကိုပညာသင်ခွင့်ပေးပါဆိုတဲ့ကမ္ဘာပံနဲ့ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ရဲ့ငွေဥပောက်စီးပွားရေးအတွင်းကျင်းပခဲ့တဲ့အခမ်းအနားမှာပြောကြားသွားတာပါသူကပဲဆက်ပြီးခုကမ္ဘာတစ်ဖွန်းပညာသင်ခွင့်မရကြတဲ့မင်းကလေးငယ်တွေအတွက်ကမ္ဘာပံအနေနဲ့အမေရိကန်သမ္မတဂရောမီရှယ်အိုဘားမားရဲ့တိုက်တွန်းချက်အရရည်ယူဆောင်ရွက်သွားမယ့်အကြောင်းလေးခုလိုသတင်းကောင်းပါလိုက်ပါတယ
် You don't have to be an economist here at the World BankTo know that unleashing the full economic potential of half the population can drive the
growth. ကမ္ဘာလူဦးရေတဝက်ရှိတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးခြင်းအပြင်သက်ဆိုင်ရာနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုဖော်ဆောင်နိုင်မယ်ဆိုတာကိုနားလည်သဘောပေါက်ဖို့ကမ္ဘာပံမှာစီးပွားရေးပညာရှင်ဖြစ်စရာမလိုပါဘူး။ဒါကြောင့်သမ္မတဂရောမီရှယ်အိုဘားမားရဲ့ထောက်ခံအားပေးမှုနဲ့ကမ္ဘာပံကလာမယ့်9နှစ်တာကာလအတွင်းမိန်းကလေးငယ်တွေအတွက်ပညာရေးအစီအစဉ်တွေမှာဒေါ်လာ 1.5 ဘီလီယံရင်းနှီးမြှုပ်နှံမယ်ဆိုတဲ့ဝမ်းသာစရာသတင်းပြောလိုပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာမိန်းကလေးငယ်တွေပညာသင်ယူခွင့်ရကြဖို့ဖြစ်ပါတယ်
။မိန်းကလေးငယ်တွေပညာသင်ကြားခွင့်ကိုတစ်ဆိုင်မမအားပေးလာခဲ့တဲ့သမ္မတဂရောမီရှယ်အိုဘားမားကလည်းဒီအစီအစဉ်ကိုကြိုဆိုလိုက်ပါတယ
်။ 2.5 billion dollars in support of adolescent girls' education over the next 5 years. That is truly amazing.
ဒေါ်လာ 1.5 ဘီလီယံကိုမိန်းကလေးငယ်တွေအတွက်နောက်လာမယ့်5နှစ်တာအတွင်းအသုံးပြုသွားမှာဖြစ်ပါတယ်။ဒါဟာသိက္ကိုဝန်တာစရာသတင်းကောင်းပါ။ဒါဟာလူသားအရင်းမြစ်အတွက်ရင်သက်ရှုမောစရာကောင်းလာတဲ့ရင်းနှီးမြှုပ်နှံမှုတရားသမကသိက္ကိုထိရောက်မှုရှိတဲ့လုပ်ငန်းတရားလည်းဖြစ်ပါတယ်။ကမ္ဘာတစ်ဖွန်းတန်းနေချီရှိတဲ့မင်းကလေးငယ်တွေရဲ့ဘဝကိုအပြောင်းလဲဖြစ်စေမယ့်အပြင်သူတို့တွေရဲ့မိသားစုတွေလူအဖွဲ့အစည်းတွေနဲ့နိုင်ငံတွေရဲ့အနာဂတ်တွေကိုလည်းတိုးတက်စေမှာဖြစ်ပါတယ်လို့သမ္မတဂရောကပြောကြားသွားတာပါ။ဒါ့အပြင်ပညာသင်ကြား권မရတဲ့တန်းနေချီရှိတဲ့ကမ္ဘာတစ်ဖွန်းမင်းကလေးငယ်တွေအရေးကိုသူကိုယ်တိုင်သမီးနှစ်ဦးရဲ့မိခင်ဖြစ်တဲ့အတွက်ကြောင့်လည်းကိုကျင်းစားမိတယ်လို့သမ္မတဂရောကပြောခဲ့ပါတယ်။
Because when I travel the world and I meet girls who are so bright and so hungry to go to school, I see myself.
ကျမနေနဲ့ကမ္ဘာတစ်ဖွန်းခီးထွက်တဲ့အခါမှာကျမတွေ့ကြရတဲ့မင်းကလေးငယ်တွေကတိတ်ကိုညံထက်မြက်ကြပါလေ။တိတ်ကိုလည်းကြောင်းတက်ချင်ကြပါလေ။ကျမနေနဲ့သူတို့ကိုကိုကျင်းစားမိသလိုကျမသမီးတွေအဖြစ်လဲစာနာမိပါလေ။အခုဒီခဏမှရောက်နေကြတဲ့လူတိုင်းဟာလေပညာသင်လို့ကြတဲ့ကိုသားသမီးတွေကိုပညာမသင်ရဘူးလို့တားကြမှာမဟုတ်ဘူးလို့ကျမထင်ပါတယ်။ကျမတို့သမီးတွေကိုပညာမတတ်အောင်စီးရဲမွဲတည်အောင်သူများစော်ကားခံရမယ့်ဘဝရောက်အောင်လုပ်ဖို့ဘယ်သူကမှအိမ်မက်ထဲမှာတော့ထည့်မဲ့ကြမှာမဟုတ်ပါဘူး။ဒါကြောင့်လေဒီကဘာကြီးမှာမင်းကလေးငယ်တွေကိုဒီလိုပညာသင်ခွင့်မရကြတဲ့ဘဝအရောက်ခံတင်ကြပါဘူးလို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်။မင်းကြီးငယ်ဘီကိုပညာသင်ကြားပေးခြင်းဟာမျိုးစီမျိုးဆက်စီးရဲညွန်တွင်ကလူကင်းစီနိုင်မဲ့အကောင်းဆုံးနည်းတွေအနည်းတည်းဖြစ်တဲ့အပြင်လူအဖွဲ့အစည်းတရားလုံးကိုလည်းပြောင်းလဲစေနိုင်မှာဖြစ်တယ်လို့ကမ္ဘာပံဥက္ကဋ္ဌဂျေမီယွန်ကင်ကပြောခဲ့ပါတယ်။လူဦးရေတန်း50ကျော်ရှိတဲ့မြန်မာနိုင်ငံမှာမင်းကြီးငယ်တွေရဲ့ပညာသင်ကြား권အခြေအနေကဘယ်လိုရှိပါသလဲ။2014တကောင်စင်းကောက်ခံခြင်းအရမြန်မာနိုင်ငံမှာမြို့သားက24တန်းကျော်နှင့်အမျိုးသမီးက26တန်းကျော်ရှိပြီးအသက်9နှစ်ကနေ24နှစ်အရွယ်ရှိမင်းကလေးတွေရဲ့အရေးအတွက်ဟာ 6.3 တန်းရှိတာဖြစ်ပါတယ်။ဒါကြောင့်ဒီ 6.3 တန်းရှိတဲ့မင်းကလေးငယ်တွေပညာသင်ကြား권ရကြတဲ့အခြေအနေကဘယ်လိုရှိပါလဲ။နိုင်ငံရဲ့ပညာရေးအသုံးစရိတ်ရထားချက်ကတော့2017မှာGDP ရဲ့3.9%ရာခိုင်နှုန်းရှိခဲ့ရာက2014ခုနှစ်မှာ နှစ်ရာခိုင်နှုန်းတိုးတက်လာတယ်လို့ကမ္ဘာပိုင်းရဲ့ထုတ်ပြန်ချက်အရသိရပါတယ်။ခုလိုအသုံးစီရထားချက်တိုးလာခဲ့ပြီမဲ့လို့လေမရှိစင်းရဲနွမ်းပါတဲ့မင်းကလေးငယ်တွေရဲ့ပညာသင်ကြားခွင့်အခြေအနေကဘယ်လိုရှိပါသလဲ။ဒေါက်တာသိန်းဝင်းကတော့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ကရစ် NNER ကအဖွဲ့ဝင်ဖြစ်ပါတယ်။သူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်းရဲ့အမြင့်တမီးကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်ဗမာနိုင်ငံကမင်းကလေးတွေရဲ့ကျောင်းနေနိုင်တဲ့အခွင့်အရေးနဲ့မင်းကလေးတွေစာတမ်းနှုန်းကိုစနစ်တကျလေ့လာတာတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့ဒီအတွေ့အကြုံရတော့ဒီမင်းကလေးအမြောက်များကကျောင်းမနေရတာရှိတယ်။နောက်ဆုံးလေဆိုတော့ကျွန်တော်တို့နိုင်ငံကမတင်မနေတဲ့ပညာရေးမူလတန်းစီးပြီးသွားတတ်မှတ်ထားတယ်။ဒါပေမဲ့အောင်မြင်အောင်မလုပ်နိုင်ဘူး။တော့ကျွန်တော်ကျောင်းမနေတဲ့ကလေးတွေရှိတယ်။နောက်ကျောင်းစနစ်နဲ့နေပြီးထွက်တဲ့ကလေးရှိတယ်။ကျွန်တော်များများကဒီရွာတွေမှာကမူလတန်းပဲရှိတယ်။ဒီရန်တန်ကရွာလေးနဲ့ဝေးတဲ့ခါကျတော့ချောင်းမလို့ချာဒါတော့ဒီတန်းတောင်နဲ့ချောင်းထွက်ရတဲ့သူတွေများတယ်အဲ့ချိန်မှာယူမီကဒီမှာချောင်းနေရခမယ်ဆိုပေမဲ့ပေးရတယ်ချောင်းဆောင်ပြီးတော့ယူမီတို့ပေးရတယ်တော့ချောင်းလိုက်ဈေးကောင်းတော့မိမကကလေးနှစ်ယောက်ရှိတယ်သားနဲ့သမီးရှိတယ်တယောက်ပဲချောင်းထားနေတယ်လို့ဥစားပြီးယောက်ျားလေးဥစားပြီးမိကလေးကိုချောင်းဆောင်တယ်အဲ့ဒါကလူနေငါမှာရွာကြီးမှာအများဆုံးတွေ့ရတယ်သူတစ်ပြင်းမှာဒီတန်းအောင်တဲ့ခါမှာဝေးလံနေမျိုးကြောင်းလို့ရအောင်မယ်ဆိုရင်မိကလေးတွေမလွတ်ချအောင်ယောက်ျားလေးပဲချက်အကြောင်းထားနိုင်တဲ့မိသားစုတောင်မှဒီရန်အောင်ရင်မိကလေးတွေကကြောင်းထားရတယ်။ကြောင်းမဲ့ကလေးတွေများတယ်ကြောင်းထက်တဲ့ကလေးများတော့မိကလေးကြီးအများကြီးကမတင်ရအောင်။အဲ့ဒီတည်းဆိုဖြစ်ပါလေဆိုတော့ကျမကြီးပြီမှနင်းလာတယ်။မိကလေးတွေဆော့ဆော့အိမ်အောင်ကြတယ်။ပညာရှိကနေတဲ့အခါကျတော့ကလေးတွေဆောက်ရှာဖို့ကလေးဖွံ့ဖြိုးမှုဒီလိုမျိုးအထွေကြောင့်နေတဲ့အခါကျတော့သားသမီးဆောက်ရှာမှုမှာကိစ္စရှိလာတယ်။နောက်သားသမီးရဲ့ရှေ့ပညာရေးစီစဉ်တဲ့အခါမှာလည်းမိကလေးတွေကပညာမဆုံးမီမှာကျောင်းဖတ်တဲ့အခါကျတော့သူတို့မှာပညာရေးနဲ့ပတ်သက်တဲ့အသိဉာဏ်နဲ့အခါကျတော့သူရဲ့ကလေးတွေကိုကျောင်းလွတ်ဖို့မှာလည်းအဲဒီမှာတအားရော့တယ်။မိကလေးတွေစာမသိတာများတဲ့အခါကျတော့ဥစ္စာမှုကဏ္ဍကိုမိကလေးတွေပေါ်လာတာနေတယ်။နောက်ဒီနေ့ကကတော့အားလုံးစာတအောင်လွတ်ဖို့လိုတယ်။သူတို့ပြင်မိကလေးတွေကမကျေရအောင်နောက်ယူပြီးဒီကနေ့ဦးစားပေးတာပြပါမရှိအောင်။တာဝန်ရှိတဲ့သူတွေပံ့ပိုးပြီးတော့အပြာလီယောမိကလေးရောလူအခြေခံပညာဆုံးတဲ့ဒီအရွယ်ရောက်တဲ့ဒီပညာသင်ဖို့ဆောင်ရွက်ပြည့်နေတယ်။ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမောင်နိုင်ငံရေးမောင်မိကလေးရဲ့အခန်းကဏ္ဍပြင်မာလာဒီလိုအခန်းကဏ္ဍပြင်မာမှာကျွန်တော်ရဲ့စာမျက်နှာကြည့်ပွားရေးရလူမျိုးရေးအကူအညီတွေဖြစ်လာ။ဒါကြောင့်ဒီရှိမှာတော့မိကလေးတွေမှာတို့မင်းများကအင်တာဆုံးအောင်မတင်နိုင်တဲ့အခြေအနေမှာရှိနေတော့မိကလေးတွေပါမစဲမင်းနဲ့အားလုံးအခြေခံပညာဆုံးတဲ့စာတမ်းအောင်ဆောင်ရွက်ပြည့်ဖို့နိုင်ငံရေးစနစ်အပြောင်းအလဲ၊ပညာရေးစနစ်အပြောင်းအလဲ၊ဒီလူတိုင်းလူတိုင်းဒီတိုင်းကလေးတွေကပညာသင်ခွင့်မဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ပြည့်ဖို့
'Cause it only served to make me more determined to achieve my final goal.